တော်ရရှင်များရှင်ကျမစုမမဆက်ပြီးတော့မြန်မာဒီမိုကရေစီရေးဆွေးနွေးကအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ NLD ဆိုရရဲ့ပထမသတ္တမ်းမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆုံးရှုံးပြီးတက်ကြွလှုံ့ရှားသူတွေဖမ်းဆီးတရားစွဲဆိုခံရတာမျိုးရှိခဲ့တာကြောင့်အခုလာမယ့်2021 NLD ဆိုရဒုတိယသတ္တမ်းမှာတော့ဒီမိုကရေစီပြည့်ပြည့်ပြောင်းလဲမှုတွေအမှန်တကယ်လုပ်ဖို့လိုမယ်လို့လှုံ့ရှားသူတွေကတောင်းဆိုလိုက်ပါတယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုံ့ရှားမှုအတန်းဖွဲ့ရဲ့တည်ထောင်သူသုတေသနမန်နေဂျာကိုရဲဝေဖြစ်အောင်ကိုကျမစုမုံကဆက်သွယ်မေးမြန်းပြီးဒီသတင်းမရဲ့မြန်မာဒီမိုကရေစီရေးဆွေးနွေးကအစီအစဉ်မှာတင်ဆက်ထားတာနားဆင်ပါရှင်ဟုတ်ကဲ့ကိုရဲဝင်ပြောအောင်ရှင်မင်္ဂလာပါမြန်မာနိုင်ငံမှာပြီးခဲ့တဲ့ဒီ NLD အစိုးရတက်တန်းကာလအတွင်းမှာပေါ့နော်အထူးသဖြင့်နိုင်ငံသားတို့ရဲ့အခွင့်အရေးပေါ့နော်ဒီမိုကရေစီစံနှုန်းနေနဲ့အညီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လွတ်လပ်စွာသတင်းရယူပိုင်ခွင့်ဒီလွတ်လပ်ခွင့်နေနဲ့ပတ်သက်ပြီးတော့စိန်ခေါ်မှုတွေအကဲဆတ်မှုတွေရောနောက်ပြီးတော့အခက်အခဲတွေနဲ့လည်းအများကြီးရင်ဆိုင်ခဲ့ရတဲ့အနေအထားတွေနဲ့ကြုံရတယ်ဆိုပြီးတော့သတင်းချက်လက်တွေစီရင်ခံစာတွေမှာလည်းဖော်ပြခဲ့တာရှိတယ်အဲ့ဒီထဲမှာအတန်အဖွဲ့အနေနဲ့လည်းဒီဇိုင်းမမတ်ဒါတွေနဲ့ပတ်သက်ပြီးတော့ထောက်ပြခဲ့တာတွေတောင်းဆိုခဲ့တာတွေရှိတယ်ဆိုတဲ့အခါကျတော့ဘလို့ချိုးဖောက်မှုတွေနဲ့ရင်ဆိုင်ခဲ့ရလဲဘာတွေစိန်ခေါ်မှုတွေနဲ့ကြုံတွေ့ခဲ့ရလဲဆိုတာအရင်ဆုံးရှင်းပြပေးပါရှင်
ဟုတ်ကဲ့ခင်ဗျာလက်ရှိတတိုင်းမှာဆိုရင်တော့ကျွန်တော်တို့မြင်တာကတော့စင်ခေါ်မှုအနေနဲ့ဆိုရင်တော့ဒီမိုကရေစီယဉ်ကျေးမှုကိုပေါ်ဆောင်ပို့ရမှာအဓိကစင်ခေါ်မှုဖြစ်နေတယ်ဆိုတော့ဒီမိုကရေစီယဉ်ကျေးမှုကဘာကိုကျွန်တော်အဓိကဆိုလိုချင်လဲဆိုတော့အချက်နဲ့ချက်ပါတစ်ခုကတော့လွတ်လပ်စွာထုတ်ဖော်ပတ်စုပ်ခွင့်ဖြစ်ပါတယ်နောက်တစ်ခုကတော့ရက်သားအခန်းကဏ္ဍဖြစ်ပါတယ်ဆိုတော့ဒီနှစ်ခုလုံးကလည်းပဲဆက်ဆက်နေပါတယ်လွတ်လပ်စွာထုတ်ဖော်ပတ်စုပ်ခွင့်ဆိုတော့ဆိုရှယ်မီဒီယာမှာဖြစ်စေဘလော့ဂ်တွေဝက်ဘ်ဆိုက်တွေမှာဖြစ်စေမြေပြင်မှာဖြစ်စေကိုယုံကြည်တာတွေကိုပြောနိုင်ဖို့ဆိုနိုင်ဖို့ဝေဖန်ထုတ်ပြနိုင်ဖို့ပြီးတဲ့အခါမှာကိုမကြိုက်မကြိုက်တဲ့အကြောင်းကိုပြောနိုင်ဖို့စတဲ့ဟိုအကြောင်းအရာတွေမှာကဟိုနိုင်ငံသားတွေပြည်သူတွေအနေနဲ့အခက်အခဲတွေအများကြီးရှိခဲ့တယ်ပေါ့နော်။နံပါတ်၁ကတော့ဘာဖြစ်မလဲဆိုရင်တော့ဒီမတရားတဲ့ဥပဒေတွေရှိနေခြင်းကပြည်သူတွေအတွက်ကိုဆက်ဆန်ဆာရှစ်လို့ခေါ်ရဲကိုဘာသာကိုဟိုနှုတ်ပိတ်လိုက်မှုကိုဖြစ်စေရပေါ့နော်။ဆိုတော့၆၆ကာကြီးလိုမျိုးနာမည်ကြီးဥပဒေတွေရှိနေတယ်။နိုင်လုံးလိုမျိုးဥပဒေတွေရှိခဲ့တယ်။အကြမ်းဖက်မှုဥပဒေတွေရှိခဲ့တယ်။မတရားတဲ့ဆက်သွယ်မှုဥပဒေတွေရှိခဲ့တယ်။အဲဒီအခါမှာဒါမှန်ပြည်သူတွေရတားပြည်သူတွေကနေပြီးတော့မှနိုင်ငံရေးနဲ့ပတ်သက်လို့အကြောင်းအရာတစ်ခုကိုပြောဆိုမယ်ဆိုလို့ရှိရင်โอเคငါက66ကာကြီးနဲ့တရားစွဲခံရမလားလို့ငါကတော့ဟိုဘယ်ဥပဒေနဲ့တရားစွဲခံရမှာလဲလို့ဆိုတာကိုပြည်သူတွေကအကြောက်တရားနဲ့ခံစားနေရပြီးတော့မှဆက်ဆံစားချက်ဖြစ်နေရပေါ့နော်ဆိုတော့သတင်းမီဒီယာတွေမှာဆိုလို့ရှိရင်လည်းပဲသတင်းတပုတ်မရှိခင်မှာအချင်းချင်းကိုစဉ်းစားနေရတဲ့အနေအထားဖြစ်နေတယ်ပြီးတဲ့အခါမှာတာဝန်ယူထားတဲ့အစိုးရတွေတော့တက်မတော်တွေစတဲ့အာဏာပါဝါပြုတ်ရေးပိုင်းမှာ decision ထမဲ့နိုင်စွမ်းမှာရှိနေတဲ့သူတွေအကြောင်းကိုရေးလို့ရှိရင်တော့မှပုံလုံးတိထားတဲ့အနေအထားဖြစ်နေတယ်ဒါကြောင့်မလို့ဒီကျွန်တော်တို့အကြောက်တရားရောဆက်ဆံစာရှစ်ဆိုရဲ့အရာရောဒီနှစ်ခုလုံးကပေါ့နော်ပလန်မိုးလာပြီးတော့မှလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဒီစရိုက်ဒီမိုကရေစီရင်ကျေးမှုကိုအကောင့်တွေဖော်ပြရမှာခက်ခဲဖြစ်နေမှာတွေ့ရတယ်။အဲ့ဒီကမှကျွန်တော်တို့ကနေပြီးတော့မှဒီမတရားတဲ့ဥပဒေနဲ့ထောင်ဒဏ်နှစ်ပေါင်းများစွာချနေတာတွေကလည်းဟိုတက်တည်ပဲအခုဆိုလို့ရှိရင်ဒီရခိုင်မှာဖြစ်နေတဲ့ပြည်တွင်းစစ်ကိုဆန့်ကျင်တာတို့ပြီးတဲ့အခါမှာအင်တာနက်ပြန်ဖွင့်ပေးဖို့လို့ကိုတောင်းဆိုတဲ့ဒီចောင်းသားတွေပေါ့နော်ဘက်ကတာចောင်းသားတွေကအခုဆိုရင်ထောင်ဒဏ်9နှစ်တော့ချခံထားရတယ်ဆိုတော့ဒါတော့လုံကျူးရဲ့ကိစ္စတည်းပဲဒီဒီမိုကရေစီရင်ကျေးမှုကတော့ဒီကျွန်တော်ချိုးဖောက်ခံနေရတယ်ကျွန်တော်တို့ကရှေ့ကိုတက်တယ်မသွားဘူးလို့မြင်ရတာပေါ့နော်ဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့ဒီခုဒီအယက်သားဆိုးရလက်ထက်မှာအဓိကအများဆုံးပေါ့နော်ဒီတရားစွဲဆိုအမှုဖွင့်ခံရတဲ့ပုံမှန်တွေကဘယ်လိုပုံမှန်တွေဖြစ်တယ်လဲနောက်ပြီးတော့ဒီအတရားစွဲဆိုအမှုဖွင့်ခံရတဲ့ဒီပုံကိုယ်တွေပေါ့နော်အဲ့ဒါတွေကတက်ကြွလှုံ့ရှားသူတွေပါမယ်သတင်းမီဒီယာသမားတွေပါမယ်ဆိုတော့အဲ့ဒီအခြေအနေတွေရောနည်းနည်းလေးရှင်းပြပေးပါရှင့်
တရားစွဲဆိုအတုံးပြုကြတဲ့ပုံမှားတွေကတော့ဒီဆက်သွယ်ရေးဥပဒေပုံမှား66ကာချစ်ဖြစ်တာကိုတွေ့ရတယ်ဆက်သွယ်ရေးဥပဒေပုံမှားပြင်တော့ဒီငိစုစီဥပဒေကိုအတုံးပြုပြီးတော့မှဒီစီတန်းလှည့်မှုတွေကိုပိတ်ပင်တာတွေတွေ့ရတယ်ပြီးရဲခါမှာတော့နိုင်လုံးလုံးဥပဒေတို့ပြီးရဲခါမှာနာမည်ကြီးဖြစ်တဲ့ဒီရာဇတ်တကြီးပုံမှား905ကာချစ်ခါကွေတို့ကတော့နောက်မှလိုက်လာတဲ့ဥပဒေအများဆုံးဥပဒေဖြစ်တာကိုကျွန်တော်တို့ကတွေ့ရပါတယ်ပေါ့နော်ဆိုတော့အဲ့ဒီတော့မှကျွန်တော်တို့ကဟိုအရှင်ဖြစ်တုန်းကဒီထောင်ထဲတသက်တချုံတိချလေးရှိတဲ့အစ်အစိုးရတွေတုံးလေးရှိတဲ့ငါကတော့တစ္ဆာဖောက်ပြပုံကံမှုလို့ဟာမျိုးလဲဆက်သုံးတာတွေ့ရတယ်ပုံမှန်124ကာကြီးပေါ့ရခိုင်ကဒေါက်တာအေးမောင်နဲ့ဇာရေးဆရာဖွေးမောင်တို့ဆိုရင်ဒီဥပဒေနဲ့ပဲဟိုထောင်တန်း120ချခံထားတာကိုတွေ့ရတယ်ဥပဒေအကြောင်းပြောရင်တော့ဒီလက်ရှိအစိုးရလက်ထက်မှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုချုပ်ဖောက်တဲ့အခြားသောဥပဒေလည်းထပ်ပေါ်ပေါက်လာတာတွေ့ရတယ်ဥပမာဆိုရင်တော့နိုင်လုံးဥပဒေမျိုးပေါ်ပေါက်ခဲ့တယ်ပြီးတဲ့အခါမှာလဲ National Archive Law ဆိုတဲ့ဥပဒေကလည်းပဲလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုချုပ်ဖောက်ထားတာတွေ့ရတယ်ပေါ့နော်ဆိုတော့ကျွန်တော်တို့အများဆုံးတရားစွဲဆိုခံခဲ့ရတာကတော့အော်အများပြည်သူဖြစ်ပါလေပြီးတဲ့အခါမှာတော့ဒီကျွန်တော်တို့ကတက်ကြလှုံ့ရှားသူနဲ့သတင်းမီဒီယာသမားတွေနောက်ထပ်ပေါ့နော်ဟိုအများဆုံးတရားစွဲဆိုခံခဲ့ရတာဟို တွေ့ရပါတယ်ပြီးတဲ့ခါမှာနိုင်ငံပါတီဝင်တွေလည်းပဲတရားဆက်ဆူခံကြရတယ်ပြီးတဲ့ခါမှာဘာသာရေးဆိုင်ရာပုဂ္ဂိုလ်တွေပေါ့ပြီးတဲ့ခါမှာလည်းဒီတိုင်းသာလက်နက်ကိုင်အဖွဲ့ဝင်တွေတရားဆက်ဆူခံကြရတွေ့ရတယ်သူတို့ကြားပေါ်တော့ဖြစ်တော်ကိုယ်စားလှယ်ကိုယ်တိုင်လည်းပဲလောလောဆောင်တော့ဘာဆိုခွင့်ကိုစန့်ကျင်ပြီးတော့မှတရားဆက်ဆူခံကြရတွေ့ရတယ်ဖြစ်တော်ကိုယ်စားလှယ်တရားဆက်ဆူခံကြရတဲ့အမှုတွေထဲမှာဆိုလို့ရှိရင်သူတို့ရဲ့ပါတီကလည်းသူတို့ကိုပြန်တရားဆက်ဆူခံကြရတယ်လေတွေ့ရပါလိမ့်ကြစစဘောင်းဆိုတော့ကျွန်တော်တို့ကဒီတရားဆက်ဆုခံရမှု939ခုရှိပြီးတော့လူပုဂ္ဂိုလ်ပေါင်း1052ဦးတရားဆက်ဆုခံကြရတာကိုတွေ့ရပါတယ်ဗ
ျဟုတ်ကဲ့အဲ့တော့အခုဒီတရားဆက်ဆုမှုတွေဒီခုနကပြောတဲ့ဒီအပြင်ဆိုင်နေရတဲ့အနေအထားတွေကဘယ်လိုပုဂ္ဂိုလ်ဖွဲ့စည်းတွေကနေအဓိကထားပြီးတော့တရားဆက်ဆုတာတွေဆောင်ရွက်တာတွေကိုတွေ့ရှိရပါလဲရှင်အများစုပေါ့နော
်ကျွန်တော်တို့အများဆုံးတရားဆက်ဆုမှုတွေ့ရတာကတော့အစိုးရအဖွဲ့တွေ့ရပါတယ်ဆိုတော့အစိုးရအဖွဲ့ပြီးလို့ရှင်တော့ဒီတမတော်ကနေပြီးတော့မှလည်းတရားဆက်ဆုတာတွေကိုတွေ့ရပါတယ်ပြီးတဲ့အခါမှာတော့ဒီကျွန်တော်တို့လွှတ်တော်ကိုယ်စားလှယ်တွေကလည်းပဲတရားဆက်ဆုတာတွေ့ရပါတယ်ဒီ3ခုကတော့အများဆုံး3ခုလို့ပြောလို့ရပါတယ်ခင်ဗျာနိုင်ငံတော် institution တွေဖြစ်တဲ့သူတို့တွေကလည်းတရားဆက်ဆုတာတွေ့ရတယ်အဲ့တော့အစိုးရအဖွဲ့တွေကနေပြီးတော့မှတရားဆက်ဆုရဲ့အခါမှာပုံစံအမျိုးမျိုးတွေ့ရတယ်ပေါ့နော်ဒါအချို့ကကြတော့အစိုးရအဖွဲ့ကိုဓာတ်ရိုက်ဝေဖန်ထုတ်ပြတဲ့သူတွေကိုဟိုအစိုးရအဖွဲ့ဝင်တွေကဓာတ်ရိုက်ဆွဲတာဒါမှမဟုတ်လို့ရှိရင်လည်းပဲဒီနိုင်ငံတော်တိုင်းပြည်ရဲ့ပုဂ္ဂိုလ်လိုမျိုးဒေါက်တာဆုကြည်လိုမျိုးပုဂ္ဂိုလ်မျိုးကိုဝေဖန်လို့ဆိုပြီးတော့မှအစိုးရဝန်ထမ်းတွေကနေပြီးတော့မှတရားဝင်တရားစွဲတာမျိုးတွေဒီလိုကိစ္စတွေလည်းတွေ့ရပါတယ်ခင်ဗျာပြီးတဲ့အခါမှာတက်ကနေပြီးတော့လဲစစ်တက်ကနေပြီးတော့လဲတရားဆွဆုံမှုလုပ်ခဲ့တာကိုတွေ့ရတယ်ဆိုတော့အဲ့ဒီမှာထူးခြားတာတစ်ခုကပေါ့နော်စစ်တက်ကိုဒီဝေဖန်မှုတွေနဲ့ပတ်သက်ပြီးတော့မှရတက်ဖွဲ့ကနေပြီးတော့ပေါ့နော်ကိုစားတရားဆွဆုံပြီးတဲ့ကိစ္စတွေလည်းတွေ့ရတယ်ပြီးတဲ့အခါမှာလွှတ်တော်ကိုယ်စားလှယ်တွေကတရားဆွဆုံတဲ့အမှုတွေလည်းအတော်များတယ်လို့ကျွန်တော်တို့ကပြောလို့ရပါတယ်အထူးသဖြင့်တော့ဒီဆက်တော်ကိုယ်စားလှယ်တွေကအတိတ်ဖြစ်မှုဥပဒေတွေတုံးပြီးတော့ဒီအကြသားပြည်သူတွေကိုတော့တိုက်ရိုက်တရားဆက်ဆုခဲ့တာတွေ့ရပါတယ်ဗျ။
အဲ့တော့အခုဒီတက်တန်းလင်းနှစ်ထဲမှာတော်တော်လေးဟိုမှာဒီလိုအနေထားတွေရင်ဆိုင်ခဲ့ရတယ်၊ကြုံတွေ့ခဲ့ရတယ်ဆိုတဲ့အခါကျတော့ပြီးခဲ့တဲ့ဒီ2020ပြည်နှစ်ရွေးကောက်ပွဲမှာပြည်သူအများကနေပြီးတော့တခဲနဲ့ပေါ့နော်လက်ရှိအစိုးရ NND ကိုပဲပြန်ပြီးတော့မှမဲပေးရွေးချယ်ခဲ့တဲ့အတွက်ကြောင့်မို့လို့ပြီးခဲ့တဲ့တက်တန်းမှာကြုံခဲ့ရတဲ့အနေထားတွေအခြေအနေတွေဒါကိုရွေးဖြောင်းတို့လိုအတန်အဖွဲ့လိုမျိုးတင်ပြခဲ့တာတွေရှိတယ်ရက်ဖက်ဖွဲ့စည်းတွေဘက်ကလည်းအများကြီးပဲထောက်ပြခဲ့တာတွေရှိတယ်ဒါတွေပေါ်မှာမူတည်ပြီးတော့ရှေ့ဆက်ပြီးတော့ဘာတွေလုပ်တင်တယ်လို့အကြံပေးချင်တာတောင်းဆိုချင်တာတိုက်တွန်းချင်တာရှိပါလေရှင
်အဲ့မှာကျွန်တော်တို့ကတော့အရင်ဆုံးပေါ့နော်လေးနဲ့တော့ချင်တာကတော့အရေးကြီးဆုံးလုပ်ငန်းတွေရှိနေတဲ့နိုင်ငံအကျဉ်းသားတွေကိုလှုပ်ပေးဖို့အရေးကြီးပါတယ်ခုဆိုလို့ရှိရင်နိုင်ငံအကျဉ်းသားပေါင်းရာနဲ့ချီပြီးတော့မှထောင်အသီးသီးထဲမှာရှိကြတယ်ဒီတချို့တွေကကျတော့တရားရုံးကနေအမိန့်မချသေးပဲနဲ့တရားရုံးကနေအမိန့်ချဖို့အတွက်ဒီစောင့်စားနေတဲ့ဟိုဟာဒီအထုပ်ချခံထားရတဲ့သူတွေလည်းအများကြီးရှိနေစားတယ်ဒီနိုင်ငံအကျဉ်းသားတွေအားလုံးကိုလုံလင်းချမ်းသာခွင့်အပိပြောမှာချက်ချင်းလုပ်ပေးဖို့အရေးကြီးတယ်။တရားဆက်ဆိုထားတဲ့ဥပဒေတွေအများဆုံးကျော်သိမ်းပေးဖို့အရေးကြီးပါတယ်ခင်ဗျာ။ဆိုတော့အဲ့ဒါကတော့အစိုးရအနေနဲ့ဒါ first step ဆိုတဲ့ဒီကျွန်တော်တို့ပထမဆုံးအစ်စ်နေနဲ့မဖြစ်မနေလောက်ဖို့အတွက်ကြိုက်တွန်းပါတယ်။နောက်ဒုတိယအစ်စ်နေနဲ့ကခုနပြောတဲ့ဒီကျွန်တော်ဖြတ်သိမ်းရမယ့်ပြင်ဆင်ရမယ့်ဥပဒေတွေကိုဖြတ်သိမ်းပြင်ဆင်တာတွေပြီးရခါမှာပြည်သူရားပိုင်ခွင့်လွတ်လပ်ခွင့်လွတ်လပ်စွာတော့ပေါ်ဆုပ်ခွင့်တွေကိုအမှန်တကယ်မြင့်တင်မဲ့ဥပဒေရန်တရားတွေမူဝါဒတွေပေါ်ဆောင်မှုကိုလည်းလောက်ဖို့လည်းကျွန်တော်တိုက်တွန်းပါတယ်ပေါ့နော်။ဆိုတော့အဲ့ဒီမလောက်ဘူးဆိုရင်တော့ဒီကျွန်တော်တို့ကဒီတိုင်းကဒီတိုင်းဖြစ်နေမှာပါပဲဒီဟိုနိုင်ငံကတော့ဒီအပြက်ပြက်နဲ့နှကောင်းသူတစ်ဖက်အပြင်ပေါ့ဒီကျွန်တော်တို့က21ရာစုမှာဆိုလို့ရှိရင်လူခွင့်ချုပ်ဖောက်နေတဲ့နိုင်ငံတရက်ဖြစ်နေပဲဆက်ရှိနေအောင်ပါပေါ့နော
်ဟုတ်ကဲ့အဲ့တော့အခုဆွေးနွေးခဲ့တာကတော့ဒီအစိုးရတာဝန်ရှိတဲ့ဒီအုပ်ချုပ်တဲ့ရန်နေရာလွှတ်တော်ပိုင်းနဲ့ပတ်သက်ပြီးပြင်ဆင်ရမယ့်ဟာပေါ့အဲ့တော့အထူးသဖြင့်ဒီပြည်သူလူထုဘက်ကဒီလိုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်ပြီးဒါကိုယ့်ရဲ့ရပိုင်ခွင့်အခွင့်အရေးရှိတယ်ဆိုတဲ့အနေအထားကိုဒါတွေကိုကြဲကြဲပြတ်ပြတ်နဲ့တည်လာအောင်နောက်ပြီးတော့ဒီလူထုမှလည်းဒါတွေကတကယ်ပဲကိုယ့်ရဲ့နဂုံမူလရပိုင်ခွင့်ဆိုတဲ့အနေအထားကိုတည်တာလာအောင်ပေါ့နော်ဒီအရက်ဖတ်အဖွဲ့စည်းတွေပါဝင်ဒီအစိုးရတာဝန်ရှိတဲ့သူတွေရောဒီတခြားလှုပ်ရှားသူတွေဘက်ကရောမလုပ်ပေးနိုင်တာရှိမလဲနောက်လူထုကိုရောဗာများသတင်းစကားပါကျင်တာရှိမလဲရှင
်ဒီခါမှာရက်ဖတ်အဖွဲ့စည်းတွေရဲ့လွတ်လပ်ခွင့်ကလည်းအရေးကြီးပါတယ်ဆိုတော့အစိုးရအဖွဲ့အနေနဲ့အရင်ဆုံးရက်ဖတ်အဖွဲ့စည်းတွေအပေါ်မှာထားတဲ့ဒီသဘောထားပေါ့နော်ဒီအနှုတ်လက္ခဏာဆောင်တဲ့သဘောထားတွေကိုလည်းထောက်ဖြတ်ဖို့အရေးကြီးပါတယ်အုတ်ချီမြေပြင်မှာလည်းပဲရက်ဖတ်အဖွဲ့စည်းတွေကနေပြီးတော့မှအခမ်းအနားတွေလုပ်တဲ့အခါမှာနီလိုက်မျိုးစုံနဲ့ဒါစီတာတွေခွင့်မပြုတာတွေတွေ့ရတယ်ဥပမာဆိုရင်ကျွန်တော်တို့ကဒီကိုဗစ်ကာလမှာဒါစီကတာရှိတယ်ပေါ့နော်โอเคကိုဗစ်ကာလမှာဒါစီကတာတွေဟိုဆိုလို့ရှင်လည်းပဲအစိုးရအဖွဲ့ဘက်ကနေပြီးတော့မှဒါကိုဗစ်ကြောင့်ဆိုပြီးအကြောင်းပြလို့ရသည်တူပုံမှန်ကျွန်တော်တို့ကတကယ်ကြီးကြီးတဲ့အခါမှာတော့ဒီရက်ကအဖွဲ့စည်းတွေကဒီကျွန်တော်တို့ကကိုဗစ်နဲ့ဒီဟိုလူထုထိတွေ့မှုနဲ့မဆိုင်မနဲ့ဒီအခြားသောပုံစံနဲ့လုပ်တဲ့ဟာတွေကအမျိုးမျိုးဒါစီကတာတွေတွေ့ရတယ်ကိုဗစ်မဖြစ်ခင်တုန်းကဆိုလို့ရှင်လည်းပဲအထူးသဖြင့်တော့ပြည်နယ်တွေမှာပေါ့နော်ပြည်နယ်တွေကနေပြီးတော့မှဒီပြည်နယ်မှာရှိနေတဲ့ပြည်နယ်အခြေစားရက်ကအဖွဲ့စည်းတွေကနေပြီးတော့မှသတင်းစာရှင်းလင်းပွဲလိုမျိုးလုပ်တာတို့စားရဲဒီကျွန်တော်တို့ကနေတော့ကမ်ပိန်းလုပ်တာလို့မှဆိုအမြဲတမ်းတားဆီးကြတာကိုတွေ့ရတယ်ပေါ့နော်ဒီကျွန်တော်တို့တိပိစနာအရာတော့ဒီမြန်မာတနိုင်ငံလုံးမှာအတားဆီးခံရအောင်ဆိုလို့ရှိရင်ပြည်နယ်ကတော့ကရင်ပြည်နယ်ကကြရားပြည်နယ်ပေါ့နော်ထုံနီတူစွာပဲကချင်ပြည်နယ်ရခိုင်ပြည်နယ်ပြီးတဲ့အခါမှာရှမ်းပြည်နယ်ကရှမ်းပြည်နယ်အခြေစိုက်တဲ့ရပ်ဘက်ဖွဲ့စည်းတွေကလည်းပဲဒါဒီလိုပြဿနာကြီးကြုံခဲ့ရတယ်ပေါ့နော်ဆိုတော့ရပ်ဘက်ဖွဲ့စည်းတွေရဲ့ရပ်ဘက်ဖောင် ချက်ထွင်ခြင်းကိုအတိမတ်ပြုပေးဖို့အစိုးရအနေနဲ့လိုတယ်။အဲ့ဒါမှပဲခုနပြောတဲ့ဒီရပ်ပတ်ဖွဲ့စည်းရေးကနေပြီးတော့မှတကယ့်အတီတူတွေနဲ့ဒီကျွန်တော်တို့ကအချင်းချင်းဆက်တာတွေအသိပညာဖြန့်ဝေတာတွေလူ့ရဲ့အတန်ကိုရယူတာတွေစားရလုပ်ငန်းစဉ်ကိုကောင်းကောင်းလည်ပတ်နိုင်မှာဖြစ်တယ်ပေါ့နော်။ပြည်သူတွေအနေနဲ့အများပြည်သူအနေနဲ့ကလည်းပဲပေါ့နော်အနှမ်းနဲ့များကျွန်တော်တို့ကဆက်ဆံသားရှိလို့ခေါ်တဲ့ကိုယ်ပိုင်ကိုပိတ်တဲ့လောက်ရတဲ့ရှိမယ်ကျွန်တော်တို့ရဲ့ရှိမှာအများကြီးချိုးဖောက်မှုတွေမြင်ထားတဲ့အခါမှာကျွန်တော်တို့အနေနဲ့ကြောက်လန့်မှုတွေရှိနေမယ်သို့တောင်ကြလည်းပဲကျွန်တော်တို့တကယ့်ဒီမိုကရေစီအကူပြောင်းဒီမိုကရေစီရင်ကျေးမှုကိုပေါ်ဆောင်ရတဲ့အခါမှာကျွန်တော်တို့အားလုံးကပေါ့နော်အနာဂတ်မှာကျွန်တော်တို့ရလာမယ့်လင်းအောင်ဖြစ်တဲ့လွတ်လပ်ခွင့်တို့ဒီမိုကရေစီတို့တကယ်ကျွန်တော်တို့ပြည်ဝတဲ့လူခွင့်ရေးတို့စတဲ့အနာဂတ်မှာရလာမယ့်အလေးအောင်ကိုကျွန်တော်တို့ကရှုမြင်ပြီးတော့ပေါ့နော်အများပြည်သူအနေနဲ့ကတော့ဒီမှာပြီးဆုံးတဲ့တိုက်ပွဲကိုကျွန်တော်ဆက်ဝင်ရအောင်မယ်လက်လက်ခွင့်တွေအတွက်ဆက်ပြီးတော့ရက်တည်နေရအောင်ဆက်ရောင်းကန်နေရအောင်မယ်လို့ကျွန်တော်တို့မြင်တယ်။2015မှာလူတို့ကနေပြီးတော့မှတင်လိုက်တဲ့ NLD နိုင်ပြီးတော့အပြောင်းလဲတွေဖြစ်တယ်။ဒီ2020မှာလည်းပဲလူတို့ကနေပြီးတော့မှဒီလူတို့ကြိုက်တဲ့ပါတီတွေကိုမဲပေးလိုက်တယ်ဆိုတာကျွန်တော်တို့ကဒီမိုကရေစီကိုလုံးလုံးပြောင်းသွားတာမဟုတ်သေးဘူး။လက်လက်ခွင့်တွေလုံးလုံးရသွားသေးတာမဟုတ်ဘူး။ကျွန်တော်တို့မင်းရသေးတဲ့လက်လက်ခွင့်တွေအတွက်ကျွန်တော်တွေကဆက်ပြီးတော့မှရင်ဆိုင်တိုက်ပွဲဝင်နေရအောင်မယ်လို့ကျွန်တော်ပြောချင်ပါတယ်ဗျ။
ဟုတ်ကဲ့ကိုရဲဝေပြောအောင်အခုဒီ2020ကလည်းဒီရပ်ပိုင်းတွင်းမှာပဲနေဟောင်းအကုန်တော့မယ်ပေါ့နော်2021နှစ်တစ်ကိုကူးပြောင်းတော့မယ်ဆိုတော့ဒီဧပြီလပေါ့နော်ဒီမတ်လ31ရက်နေ့နောက်ပိုင်းနဲ့ဒီဧပြီလမှာဆိုလို့ရှိရင်ဒီနောက်ထပ်အုပ်ချုပ်မှုဆက်ပြီးတော့မှတက်တန်းအစ်စ်တခုသွားတော့မယ်ဆိုတော့အဓိကကမြန်မာနိုင်ငံအတွက်ကောမြန်မာနိုင်ငံကပြည်သူပြည်သားတွေအတွက်ကောဒီအထူးသဖြင့်တိုင်းပြည်ကိုအုပ်ချုပ်မဲ့အစိုးရတွေအတွက်ကောဒီနှစ်သစ်မှာပေါ့နော်ဒီအတန်ရဲ့ကိုစားပေါ့နော်တောင်းဆိုချင်တာဆုတောင်းပေးချင်တာပါများရှိမလဲလို့ဟုတ
်ဒီမိုကရေစီရင်ကျေးမှုကိုဖော်ဆောင်နိုင်တဲ့ဒီဆောင်းနိုင်တဲ့လူဖွဲ့စည်းတည်းကျွန်တော်တို့အားလုံးဝိုင်းပြီးတော့မှအတူတူကဖော်ဆောင်ရအောင်ပါလို့ကျွန်တော်ပန်ကြားချင်ပါတယ်ဒီတဲ့အခါမှာနှစ်သစ်မှာလည်းပဲပေါ့နော်ဒီကျွန်တော်တို့နှစ်ဟောင်းမှာရှိခဲ့တဲ့ဒီကျွန်တော်တို့ကအညစ်အကြေးတွေအထူးသဖြင့်တော့ကျွန်တော်တို့ကဒီစိတ်ရှုပ်ရမှုတွေဒီစိတ်ပင်ပန်းရမှုတွေဒီကျွန်တော်တို့ကဒီနိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့မှပျော်ရွှင်ရမှုတွေကိုထားခဲ့ပြီးတော့မှကျွန်တော်တို့ဒီနှစ်သစ်မှာပေါ့နော်တကယ်လို့မှကျွန်တော်တို့စိတ်တည်နဲ့ရင်းဆိုင်တိုက်ပွဲဝင်ရကြားအောင်ပါလို့ကျွန်တော်ပြောချင်ပါတယ်ဒီတဲ့အခါမှာလည်းပဲကျွန်တော်ဒီအစိုးရအဖွဲ့တွေလှစ်တော်တွေပြီးတဲ့ခါမှာတက်မတော်စားတဲ့အာဏာပါဝါရှိတဲ့သူတွေကိုလည်းစိတ်တကြည်လင်လင်နဲ့ကျွန်တော်တို့ကနိုင်ငံရေးသဘောထားဖြစ်ဖြစ်စဉ်စဉ်နဲ့ပြည်သူတွေရဲ့အခွင့်အရေးနဲ့ပြည်သူတွေရဲ့လွတ်လပ်ခွင့်ကိုပေးနိုင်ပါစေလို့ဆုမွန်ကောင်းတောင်းပေးချင်ပါတယ်ဗျ။